မြန်မာနိုင်ငံကရခိုင်ပြည်နယ်အကြက်အဲမှာတာဝန်ယူမှုတာဝန်ခံမှုရှိလာစေဖို့မြန်မာစစ်တပ်ကိုအမေရိကန်ဘက်ကပြစ်မှတ်ထားအရေးယူမဲ့ကိစ္စမှာစီးပွားရေးပိတ်ဆို့မှုတွေပါပါလာမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်နိုင်တယ်လို့အမေရိကန်လုပ်ငန်းရှင်တွေဘက်ကမြင်ကြောင်းအမေရိကန်အာဆီယံစီးပွားရေးကောင်စီက VOE ကိုပြောပါရယ်အပြည့်စုံကိုဆက်ပြီးနှားဆင်ပါရှင်မြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေကိုတိုးမြှင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ဝါရှင်တန်ဒီစီအခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီဦးဆောင်တဲ့အမေရိကန်လုပ်ငန်းရှင်များအဖွဲ့ဟာပြီးခဲ့တဲ့စက်တင်ဘာလအကုန်ကမြန်မာနိုင်ငံသွားရောက်ပြီးအစိုးရတာဝန်ရှိသူတွေအပါအဝင်မြန်မာကုန်သည်ဆက်မှုအသင်းချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့ Chevron, Ford, Google, Amazon,Coca-Cola, Mastercard, Visa စတဲ့ American စီးပွားရေးကုမ္ပဏီကြီးတွေရဲ့ကိုယ်စားလှယ်တွေလည်းအဲ့ဒီအဖွဲ့ထဲမှာပါဝင်ခဲ့တာပါ။ဒါကြောင့် American လွှတ်တော်နဲ့အစိုးရဘက်ကမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူရေးကြိုးပမ်းချက်တွေအပေါ်မှာ American လုပ်ငန်းရှင်တွေဘက်ကဘယ်လိုသဘောထားရှိပါသလဲ။ American အာဆီယံစီးပွားရေးကောင်စီရဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ရေးမှူးကိုလှဖုံမြင့်ကအခုလိုပြောပါရစေ
။ဒီ American လွှတ်တော် American အစိုးရဘက်ကမြန်မာစစ်တပ်ကိုသူတို့တောင်းရင်ယူမှုနဲ့ဆက်ဆက်ပြီးတော့စီးပွားရေးပိတ်ဆို့မှုညာလှုပ်ချင်တယ်ပိတ်ဆို့မှုညာစီးပွားရေးမဟုတ်ပါဘူးချိုးကိစ္စတွေမှာဆိုဗီဇာပိတ်ဆို့မှုညာပါလှုပ်ချင်တယ်ဆိုတော့သဘောထားတစ်ခုထွက်လာထွက်လာတဲ့အခါမှာစီးပွားရေးဘက်ကိုအဲ့ဒီပိတ်ဆို့မှုကရောက်သွားရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကဒီတွဲမှာရှိရဲစီးပွားရေးညာကိုရိုက်ခတ်နိုင်တယ်ဆိုတော့ကျွန်တော်ကမြင်တယ်အဲ့တော့ကျင်းပြောတော့ဗျာဒါတခြားစေတခြားပေါ့နော်
မြန်မာနိုင်ငံမှာစစ်တပ်နဲ့မကင်းတဲ့စီးပွားရေးလုပ်ငန်းအများအများရှိနေတဲ့အတွက်ဒါတွေကိုပိတ်ဆို့ရေးယူမယ်အစားမြန်မာနိုင်ငံရဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုဥပဒေနဲ့အညီပြည်ရင်းကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတိုးတက်အောင်လုပ်တင်တယ်လို့မြင်ကြောင်းကိုလာဖုံမြင့်ကဆိုပါတယ
်။လူမျိုးတက်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေအကုန်လုံးကလည်းစီးပွားရေးပိတ်ဆို့မှုနဲ့ထက်တက်ကလုပ်ငန်းတွေကလည်းစီးပွားရေးပိတ်ဆို့မှုနဲ့ထက်ရင်ဒါရိုက်ဆက်ဆက်နေတဲ့လုပ်ငန်းတွေဆိုတော့ထားတော့ဒါပေမဲ့ဒီလိုမျိုးရှိနေပြီဆိုတဲ့ကောlike you know George Carr due diligence ပေါ့ဗျာเนาะ like ပြီးတော့ရှေ့နေနေဖားရအဲဒီ researchers တွေဖားရနဲ့ဒီဥစ္စာရှိမရှိဆက်ဆံမှုရှိမရှိကို like ဖြစ်တဲ့ process ကြီးอ่ะချိန်လိုက်ကြတယ်ငွေလဲကုန်တယ်ပြီးတော့လူဝင်ရလဲအရန်တုံးရတယ်အဲ့တော့ tone down တဲ့ company အကြီးဆိုတော့ကျွန်တော်ပြောဝင်တဲ့ company ကြီး GE တို့เนาะ Coca-Cola တို့ company ကြီးဆိုတော့ဒါတော့တက်တယ်ဒါပေမဲ့ American ဘက်ကအဲသေးလက်ငယ်လုပ်ငန်းတွေ SME တွေကြတော့ဒါမျိုးရှိနေပြီဆိုကြဲဟိုကသူကအမှားမခံနိုင်ဘူးလေငွေပမာဏကလည်းနည်းတာ哦ပြီးတော့တုံးနိုင်တဲ့ပမာဏကရင်းနှီးမြှုပ်နှံပမာဏကနည်းတဲ့အတွက်မြန်မာ market ကိုကြည့်အောင်ကြည့်အောင်အဲ့လိုဖြစ်တာအဲ့တော့အဲ့လိုမျိုးနေရာမှာဟိုရတဲ့နဲ့ခွင့်ရေးတွေဖြစ်တဲ့ပူပေါင်းဆောင်ရွက်မှုတွေလွတ်သွားမှာကိုကျွန်တော်တို့ကမြင်တဲ့အတွက်ဘလိုမျိုးသော CY ပိတ်ဆို့မှုမှာကျွန်တော်တို့ကထောက်လည်းမထောက်ခံမထောက်ခံရင်ကျွန်တော်တို့ရှုံ့ချ
ဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြုပ်နှံမှုတွေလှုပ်ဆောင်တာကိုကန့်ကွက်တာမဟုတ်ပေမဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မယ်ဆိုရင်လူ့အခွင့်အရေးချိုးဖောက်မှုအကျိုးဆက် NDA တွေရှိနေတယ်ဆိုတာ American လုပ်ငန်းရှင်တွေဘက်ကသတိထားရမှာဖြစ်တယ်လို့တာဝန်ယူရမှာဖြစ်တယ်လို့ Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Paul Donowitz က VOA ကိုပြောပါတယ
် US businesses investing in Myanmar or considering investing in Myanmar
မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံထားတဲ့အမေရိကန်ကုမ္ပဏီတွေပဲဖြစ်ဖြစ်ယင်းနှီးမြှုပ်နှံဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေပဲဖြစ်ဖြစ်တာဝန်ယူမှုရှိတဲ့ယင်းနှီးမြှုပ်နှံမှုဟာမြန်မာပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတိုးတက်မှုတွေအလွန်ကိုလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ကရှင်းရှင်းလင်းလင်းထောက်ပြထားတာကအမေရိကန်ဒါမှမဟုတ်နိုင်ငံခြားစီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာဥပိုင်ကုမ္ပဏီလီမိတက်လိုမျိုးမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ပူးပေါင်းမလုပ်ဖို့ဖြစ်ပါတယ်။ဒီစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ရင်လူခွင့်ရေးချိုးဖောက်မှုရဲ့အကျိုးဆက်တွေအန်ရယ်ကိုရင်ဆိုင်ရဖို့ရှိနေပြီးအထူးသဖြင့်ပဋိပက္ခဒေသတွေမှာယင်းနှီးမြှုပ်နှံမှုစဉ်းစားမယ်ဆိုရင်စီးပွားရေးလုပ်ငန်းတွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုဓာတ်ရိုက်ပံ့ပိုးသလိုဖြစ်နေမယ်ဆိုတာပါ
ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်အောက်လွှတ်တော်မှအတည်ပြုခဲ့တဲ့မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုအပါအဝင်လူသားချင်းစာနာမှုအကူအညီတွေပေးမဲ့ Burma Act ဥပဒေမူကြမ်းကိုလက်ရှိအထက်လွှတ်တော်မှညှိနှိုင်းနေပြီးလွှတ်တော်နှစ်ရလုံးသဘောတူပြဋ္ဌာန်းမဲ့ဥပဒေမှာပါဝင်ဖို့ရှိမရှိဒီအောက်တိုဘာလအတွင်းသိရမှာဖြစ်ပါရဲ့ရှင်